ဂျပန်နိုင်ငံနောက်တော်ပိုင်းမှာသုံးရက်ဆက်တိုက်အပြင်းထန်မိုးရွာပြီးမြေပြိုကျတာတွေကြောင့်လူ80ထဲမှနေသေဆုံးသွားပြီးတဲ့နောက်ပျောက်ဆုံးနေသူတွေကိုကယ်ဆယ်လုပ်သွားပြီးတနင်္လာနောက်ပိုင်းကဆက်ပြီးရှာနေကြပါတယ်။ဂျပန်နိုင်ငံနောက်ပိုင်းနဲ့အလဲပိုင်းမှာအပြင်းထန်မိုးရွာတာကနေအများလူ90ကျော်ပျောက်ဆုံးနေတာပါ။တမိုင်းဝင်စံချိန်တင်မိုးရွာခြင်းရွာချပြီးတဲ့နောက်ညရီတွေတက်လာပြီးမြေပြိုကျတာတွေလည်းရှိတဲ့အတွက်မိုးလေဝသဌာနကရှာရှာပါပါအရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဝန်ကြီးချုပ်ရှင်းစိုးအဘက်ကကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်လူပြီးလုပ်နေရပါတယ်။ကယ်ဆယ်ရေးအဖွဲ့တွေအစောအကုန်လုံးဆောင်နေကြပါတယ်လို့တရင်တော့တွေကိုပြောပါတယ်။ကိုချီရက်မှာ3နာရီအတွင်းမိုးရွေခြင်းဆယ်လက်မကျော်ရွာချလိုက်တာကြောင့်အဲ့ဒါဟာမိုးရွေခြင်းကိုစပြီးမှတ်တမ်းတင်တဲ့1986ခုနှစ်ကလေးကဆိုရင်အမြင့်ဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူပေါင်း 1.3 တန်းကျော်ကိုသူတို့နေအိမ်တွေကနေစွန့်ခွာဖို့အတွက်ညွှန်ကြားချက်ထုတ်ထားပါတယ်။နောက်ပြလူပေါင်း 3.3 တန်းကိုလည်းနေအိမ်တွေကနေစွန့်ခွာရနိုင်ခြင်းရှိတယ်လို့သတိပေးထားပြီးအထူးနှုတ်ဆော်ထားပါတယ်။မီဒါရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်ပေါင်း 48,000 ဟာညီပြူကြတဲ့အခြေအနေဒါဇင်ပေါင်းများစွာနဲ့တခြားအရေးပေါ်အခြေအနေတွေကိုတုံ့ပြန်လုဆောင်နေကြတယ်လို့အစိုးရဖွဲ့တွင်ဝင်ချုပ်ရိုးရှိတဲ့စုကကပြောပါတယ်။နောက်ထပ်တပ်ဖွဲ့ဝင် 200,000 ကိုအသင့်ပြင်ထားတယ်လို့ကဝေးဝင်ကြီးအစ်စုနိုရီအိုနိုဒရာကပြောပါတယ်။